Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ29ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျမရေးတန်တာကြပါရှင်အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲကနေပြည်ပြည်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်နောက်ဆုံးရက်ကိုကြော်လွန်ပြီးတော့ဆွေးနွေးပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာတမန်တော်ဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေတညံ့နေမှာကြားရပါမယ်နန်းလပိုင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းလာတွေထဲကတော့ရခိုင်ပြည်နယ်မှာမကြာသေးခင်ရဲ့အကျဉ်းမိုးသည်ထန်စွာရွာသွန်းလာကြောင့်ရေလွတ်မှုတွေနဲ့အကြီးအကျယ်ကြုံတွေ့နေရပြီးလူအသေးအပြောက်တွေရှိနေပါတယ်
ကျမတို့တရင်ကြည့်ကြရပါလားတော့ငားလုံးနဲ့ရထားပါသေးတယ်ဒါပေမဲ့ကျမတို့နေတဲ့ကြောင်အဆက်တွေပြတ်နေတာသေးတယ်ဒီနေ့ပြီးဆိုတာ
ကိုကြီးကယ်ဆယ်ပေးနေသူပြောပြသွားတာပါဒီနောက်မှာတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေမူကြမ်းကိုပြန်လည်ပြင်ဆင်ပေးဖို့အတွက်နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကတောင်းဆိုလိုက်တဲ့တဲ့နောက်ပြီးမြန်မာနိုင်ငံမှာအသေးစားအလက်စားလုပ်ငန်းရှင်တွေအတွက်ပို့ချပေးနေတဲ့တင်ဒန်းအကြောင်းစတဲ့စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတနာကျော်နဲ့ဒေါက်ခင်မျိုးသားတို့ကကြေညာပေးမှာပါရှင
်အီရန်နိုင်ငံရဲ့နျူကလ িয়ার အရေးဆွေးနွေးပွဲကနေပြီးတော့ပြည်ပြည်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်ဟိုးရင်တွေကသူတို့တတ်မှတ်ထားတဲ့နောက်ဆုံးရက်လာမယ့်အင်္ဂါနေ့ကိုကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြကြမယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်ကြတဲ့နှစ်ဖက်လုံးကမျှော်လင့်ထားပါတယ်။အဓိကကြတဲ့အချက်တွေတော်တော်များများမှာမဖြေရှင်းနိုင်သေးလို့အင်္ဂါနေ့နောက်ပိုင်းမှာလဲကိုဇလယ်ရီဗီယက်နမ်မြို့တော်မှာဆက်ပြီးတော့ရှိနေရလိမ့်အောင်မယ်လို့အမေရိကန်ပြည်အောင်စုနဲ့အီရန်နိုင်ငံတို့ကတာဝန်ရှိသူတွေကပြောသွားတာပါ။သူတို့ဆက်ပြီးတော့ဆွေးနွေးကြရမယ့်အချက်တွေထဲမှာတော့ကုလသမဂ္ဂအနုမျိုးစွမ်းရည်အေဂျင်စီကအစစ်ဆေးရေးမှုတွေအီရန်နျူကလ িয়ার ဆက်ယုံတွေကိုလာရောက်ပြီးတော့စစ်ဆေးခွင့်ပြုဖို့နဲ့အီရန်ပေါ်မှာအရေးယူပိတ်ဆို့မှုပြုလုပ်ထားတာကိုဘယ်နှုံးနဲ့ဖယ်ရှားပေးမလဲဆိုတာတွေပါဝင်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအကြီးအကဲတွေနဲ့တိုင်ပင်မှုတနင်္ဂနွေနေ့မှာအီရန်နိုင်ငံကိုပြန်သွားလိုက်ပြီးတော့အင်္ဂါနေ့မှာတော့ဗီယက်နမ်မြို့တော်ကိုပြန်ရောက်မှာပါ။ဒီလိုမျိုးအသွာပြန်လုပ်တဲ့ကိစ္စကလည်းစိတ်ပူစရာမဟုတ်ဘူးလို့အမေရိကန်ထိပ်တန်းအရာရှိတဦးကပြောပြီးတော့ညှိနှိုင်းဆွေးနွေးမှုအတွင်းမှာကိုဇလယ်ရီဒီလိုပဲအသွာပြန်လုပ်ဖို့ကအမျှော်လင့်ထားပြီးသားကိစ္စဖြစ်တယ်လို့ဆိုပါတယ်ရှင်။
တူနီရှားအပန်းဖြေကမ်းခြေမြို့ကလေးမှာလူပေါင်း38ဦးသေဆုံးခဲ့ရတဲ့တောက်ကြံနေပြစ်ခတ်မှုနဲ့ဆက်နွယ်နေတဲ့ကြံရပါဖြစ်နိုင်သူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေနေကြပါတယ်။ဒီတိုက်ခိုက်မှုကိုတူနီရှားစစ်သွေးကြွတယောက်ထဲကနေလှုပ်ဆောင်ခဲ့တာဖြစ်ပြီးအာဏာပိုင်တွေကတော့သူ့ကိုကူညီသူတယောက်ယောက်ရှိမှတည်ကြတယ်လို့ယုံကြည်ကြောင်းတူနီရှားပြည်ထောင်ဝန်ကြီးဌာနပြောခွင့်ရမိုဟာမက်အလီအာရီကမနေ့ကတနင်္ဂနွေနေ့မှာပြောပါတယ်။တနတ်သမားရဲ့လက်ကင်ဖုန်းတွေ့ခဲ့တယ်လို့သူ့မိသားစုဝင်တွေကိုလည်းမေးမြန်းတာတွေလုပ်ခဲ့တယ်လို့အာရီကပြောပါတယ်။အသက်ခံရသူအများစုဟာဗြိတိန်နိုင်ငံသားတွေဖြစ်ပြီးဂျာမနီ၊အိုင်ယာလန်၊ဘယ်လ်ဂျီယမ်နဲ့ပေါ်တူဂီနိုင်ငံသားတွေလည်းပါပါတယ်။တူနီရှားမှာတောက်ချန်နေအတိုက်ခတ်ခံခဲ့ရမှုနဲ့အတူကူဝိတ်ဘလီမှာလူ28ဦးသေဆုံးခဲ့ရတာနဲ့ဘုံးဖောက်ခွဲမှုနဲ့ပြင်သစ်မှာဓာတ်ရုပ်ဆက်ရုံကတပ်ဖြတ်မှုတွေဟာတခြားစစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေမှာတွေ့နိုင်တဲ့ဆိုးရတဲ့လောက်ရတစ်စိတ်တစ်ပိုင်းလို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတနင်္ဂနွေနေ့ထုတ် Daily Telegraph သတင်းစာမှာရေးပါတယ်။ဒါပေမဲ့သွေးကြောင်နေဖို့မလိုပဲအော်တုံလုံးမှုနဲ့ဝန်းနှမ်းမှုတွေထဲမှာတန်တိထန်ခိုင်ခိုင်မာမာချဖို့ပါလုပ်ပြီးကိုယ်လူနေမှုဘဝပုံစံအတွက်ကိုယ်တိုင်မမမမရက်တရမှာဖြစ်ကြောင်းရေးသားခဲ့ပါတယ
်။ဆီးရီးယားနိုင်ငံအရှေ့ကျန်းနဲ့အီရန်နိုင်ငံအနောက်နဲ့မြောက်ဖက်ခြမ်းတို့မှာအစ္စလမ်ဝါရီတွေရဲ့သူတို့အခေါ်ကာလီဖိတ်နိုင်ငံတော်ထူထောင်မယ်ဆိုပြီးတော့ IS Islamic စစ်သွေးကြောအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကြေညာခဲ့တာဒီကနေ့တနင်္လာနေ့မှာတစ်နှစ်ပြည့်ပြီဖြစ်ပါတယ်။အဲ့ဒီဒေသတွေဟာအခုဆိုရင်ကမ္ဘာပေါ်မှာအနေအများဆုံးဒေသတွေဖြစ်ပြီးတော့အစွန်းရောက်မှုတိုက်ဖြစ်ရေးအတွက်နိုင်ငံတကာကအာရုံစိုက်နေတဲ့နေရာလည်းဖြစ်ပါတယ်။ IS တွေကဆီးရီးယားနိုင်ငံကပြည်တွင်းစစ်နဲ့အီရတ်ရဲ့နိုင်ငံရေးကမောက်ကမဖြစ်နေတဲ့အနေအထားကိုအခွင့်အကောင်းယူပြီးတော့ဆီးရီးယားကရက်ကာမြို့၊အီရတ်ကမူဆယ်၊ရမာဒီနဲ့ဖလူဂျာမြို့တွေအပါအဝင်ဒေသတစ်လွှာအဓိကမြို့ကြီးတွေကိုသိမ်းယူထားပါတယ်။သူတို့ကြောင့်လင်းနစ်ကြလာပြီဖြစ်တဲ့ Syria ပြည်ရင်းစစ်ကိုပို့ရှုပ်ထွေးစေပြီးတော့အစ်စ်တက်ရောစစ်သွေးကြွားတွေရောတပုံတွေပါ IS ကိုဝိုင်းတိုက်နေရပါတယ်။အီရန်နိုင်ငံမှာလည်းအကြမ်းဖက်မှုတွေဆိုးလာခဲ့ပြီးတော့မနစ်ကမေလကနေဇွန်လတလအတွင်းမှာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတေဆုံးမှုက350ဒီဂရီ350ရာခိုင်နှုန်းတိုးလာတာပါ။IS ကိုနှိမ်နင်းရေးအတွက်အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေမနစ်ကလေးကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ ဒါမဲ့လေသမရဘရက်အိုဘားမားကမြေပြင်တပ်တွေတော့မလွတ်ပေးဘဲနဲ့အီရတ်စစ်တပ်ကလည်း IS လက်ထက်ကနေမြို့တွေကိုပြန်ပြီးတော့မသိမ်းယူနိုင်ပါဘူး။နိုင်ငံတကာခေါင်းဆောင်တွေကတော့ IS တွေကိုအဖက်ဖက်ကဝိုင်းပြီးတော့နှိမ်နှင်းဖို့ထပ်တလဲလဲတိုက်တွန်းနေတာဖြစ်ပါတယ်။စစ်ရေးတိုက်ခိုက်မှုတွေအပြင်ဗန်နာရေးအပိုင်းကိုပိတ်ပစ်နိုင်ငံခြားကလာရောက်ပူးပေါင်းတဲ့တိုက်ခိုက်ရေးသမားတွေကိုတားဆီးပြီးတော့ကဘာတလွားကနေပူးပေါင်းပါဝင်ဖို့ခေါ်ယူနေတာတွေမခေါ်နိုင်အောင်လှုပ်ဆောင်ဒါတွေအလုံးတပြိုင်နက်တည်းဝိုင်းပြီးတော့လှုပ်ဆောင်ကြဖို့ပြောနေပါတယ်ရှင်။
ဂရိနိုင်ငံမှာဒီကနေ့တနင်္လာနေ့ဘဏ်တွေအားလုံးပိတ်ထားသလိုငွေထုတ်ဆက် ATM တွေကိုလည်းပိတ်ထားပါတယ်။ဒါပေမဲ့ပင်စင်လစာတွေကိုတော့ထုတ်ယူနိုင်အောင်စီစဉ်ပေးထားတာပါ။ပင်စင်စာတွေဟာသူတို့ရဲ့ငွေတွေကိုငွေထုတ်ဆက်တွေကနေထုတ်နိုင်မယ်လို့မျှော်လင့်ပြီးဘဏ်ခွဲကလေးတွေမှာမနေ့အစောကြီးကတည်းကတန်းစီနေကြပေမဲ့ထုတ်လို့မရကြပါဘူး။ပင်စင်လစာတွေကိုဘယ်လိုပေးမယ်ဆိုတာတနင်္လာနေ့နောက်ပိုင်းမှာရှင်းပြဖို့ရှိတယ်လို့ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဂရိရဲ့ဘဏ္ဍာငွေကြေးအခက်အခဲဟာပိုဆိုးလာနေပြီးမနေ့ဖန်အင်္ဂါနေ့မှာအကျွေးအချိန်မီပြန်ဆက်မဲ့တမန်ရဲ့နီလာတာနဲ့အမျှဥရောပငွေကြေးအကူအညီဖြတ်တောက်တာခံရပြီးအကျက်တဲကြုံနေရတဲ့ဂရိအနေနဲ့ဒီကနေ့တနင်္လာနေ့ကစပြီးသူ့ဘဏ်တွေနဲ့ stock ဈေးကွက်တွေကို6ရက်ကြာပိတ်ထားဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။မကြသေးခင်သတင်းပတ်တွေတွင်ဂရိမှာဘဏ်တွေကိုဆက်ဖွင့်ထားနိုင်အောင်ဥရောပကအရေးပေါ်ငွေထုတ်ချေးပေးထားတဲ့အစီအစဉ်ကိုဆက်မပေးတော့ဘူးလို့ဥရောပဘိုးဘန်းကကြေညာပြီးနိုင်ပိုင်းကြာမှာပဲဂရိဝန်ကြီးချုပ်အလက်စီစီပရက်စ်ကတနင်္လာနေ့မှာအခုလိုကြေညာခဲ့တာပါ။Greek says ညှိနှိုင်းသူတွေနဲ့ဥရောပကျွေးရှင်တွေကြားပြီးခဲ့တဲ့သတင်းပတ်ကုံဆွေးနွေးမှုတွေမှာ Greek ဘက်ကပြုပြင်ပြောင်းလဲမှုလုပ်ဖို့ဥရောပကငွေကြေးထောက်ပံ့မှုအစီအစဉ်ဆက်ထားရေးသဘောတူညီမှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာ Mr. Tsipras ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်မရဘဲ Greek အစိုးရအနေနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုပေးရမယ်ကျွေးဒေါ်လာ 1.8 ဘီလီယံကိုအင်္ဂါနေ့အချိန်မီပြန်ဆိုင်နိုင်မှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောပါတယ်။တချိန်ထဲမှာပဲ Greek ငွေကြေးပြဿနာဆုံးရင်မှုကနေအာရှ Stock Share ဈေးကွက်တွေလည်းတင်းနှင်းလာနေမှာထိုးကျခဲ့ပါတယ်။ Shanghai ဈေးကွက်မှာတရုတ် Share တွေအမြင့်ဆုံး9ရာနှုန်းကျော်တိထိုးကျခဲ့တယ်လို့ငွေရင်းချသူတွေမစိုးရင်စေဖို့စနေနေ့ကတရုတ်ဘဏ်ကကြိုးစားခဲ့ကြပါပဲ။ Share ထုတ်ရောင်းသူတွေရှိခဲ့တာပါ။ Hansen ဈေးကွက်ကလည်းအကျနဲ့ပိတ်သွားတယ်လို့တောင်ကိုရီးယားနဲ့ဩစတြေးလျပြည်မှာဈေးကွက်ကြီးတွေမှာလည်းဈေးတွေထိုးကျခဲ့ပြီးဂျပန်ကနီကေးကလည်းတနင်္လာနေ့မှာ3ရာခိုင်နှုန်းလောက်ထိထိုးကျသွားခဲ့တာဖြစ်ပါတယ
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာသမ္မတဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှာမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးသွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းမွန်ဂိုလီးယားသမ္မတဆက်ခီယာယင်းအီဘိုဒော့ချ်ကပြောပါတယ်တဖက်စီဝါရေးလုပ်ငန်းရှင်တွေကြားမှာအပြန်အလှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်ဖို့သဘောတူခဲ့ကြသလိုလေကြောင်းတည်ယူပို့ဆောင်ရေးနဲ့အတူခီးသွွားလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့သမရနှစ်ဦးပူးရဲပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါတက်တူဒူးဖော်ရေးလုပ်ငန်းနဲ့စိုက်ပျိုးရေးကဏ္ဍအပါအဝင်ကဏ္ဍပေါင်းများစွာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်သမရဦးသိန်းစိန်ဟာမွန်ဂိုလီးယားသမရရဲ့ဖိတ်ကြားချက်နဲ့ဒီလ28ရက်နေ့ကနေပြီးတော့30ရက်နေ့အထိမွန်ဂိုလီးယားမှာရောက်ရှိနေတာဖြစ်ပါတယ်။ဒါဟာ1956ခုနှစ်မှာနိုင်ငံခြားတန်တမာဆက်ဆံရေးထူထောင်ခဲ့ချိန်ကတည်းကဆိုရင်မြန်မာသမရတဦးမွန်ဂိုလီးယားနိုင်ငံစီတရားဝင်နိုင်ငံတော်ခီးစဉ်ဖြစ်နေပထမအဦးဆုံးအချိန်သွားရောက်တာလည်းဖြစ်ပါတယ်။နောက်ထပ်မြန်မာသတင်းတစ်ပုဒ်မှာတော့မြန်မာအစိုးရဟာအစ်မြင့်လေတဲ့အရာရှိတူကိုရာထူးကနေဖယ်ရှားလိုက်တာဟာမကြာသေးခင်ကကိုကန့်တိုက်ပွဲတွေအတွင်းတရုတ်နိုင်ငံတွေကိုဘုံစံကြားခဲ့တဲ့ကိစ္စကြောင့်ဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ကိုကန့်ပြည်ပခတိုက်ပွဲတွေအတွင်းမှာတရုတ်နိုင်ငံတွေကိုလေရင်ပေါ်ကနေဘုံစံကြားပြီးတော့တရုတ်လေသမား၄ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအမျက်ထွက်နေတဲ့ကိစ္စကိုတုံ့ပြန်ကင်တွယ်တာလို့ယူဆရပါတယ်။စစ်ဦးစီးချုပ်အရာရှိစစ်ဦးစီးအရာရှိချုပ်၄ဘိုးချုပ်လွင်ဦးကိုသမရယုံကဘုံဘူးချုပ်မောင်မောင်ကျော်နဲ့အစားထုတ်ပြီးခန့်အပ်လိုက်တယ်လို့သမရယုံကပြောကြားကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဘယ်တော့မှအခုလိုပြောင်းလဲလုပ်တယ်ဆိုတာသိချာမသိရပါဘူး။2011ခုနှစ်မှာအရတအအုပ်ချုပ်ရေးပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံဟာအခုလိုမျိုးအစ်မြင့်စစ်တဲ့ရာသူအပြောင်းလဲတွေကိုလှုပ်လှုပ်ဝဲဝဲလှုပ်ဆောင်ခဲ့ဖြစ်ပါတယ်။အမည်မဖော်ခြင်းနဲ့လေတဲ့အရာရှိတူရဲ့အပြောအရဒီနေ့အစောပိုင်းမှာကိုကန့်လက်နက်ကင်တပ်ဖွဲ့ MNDAA နဲ့မြန်မာအစိုးရတပ်တွေကြားပြည်ပခါမှာတဖက်တရုတ်နိုင်ငံနဲ့ဗ bong zhen jia ge ya de kaisa ne pat de pi lo bo chou lwin u ya ru ga phe sha khan ya la phit de lo so ba de di lo bong ja da go myama a so ya ga a sa bai ma nyin san ni ge pi ma naw bai ma ma lak khan pi lo ti yok go taung man ge pi taw win shi tu go a ye yu me lo pyo ge ba de လော်လော်ဆယ်မှာတော့ကိုကံဘက်ကတဖက်သက်အပြည့်ခိုင်ရက်စဲထားပြီးတော့မြန်မာအစိုးရဘက်ကလည်းငြိမ်ငြိမ်ရေးကန့်လန့်ထားပါတယ်ရှင်
။တရုတ်နိုင်ငံဥဆောင်တဲ့အာရှဒေသအခြေခံအဆောက်အုံဖွံ့ဖြိုးရေးဆိုင်ရာယင်းနှိမ့်ညွှန်မှုဘန်သစ် AIIB ထူထောင်ရေးသဘောတူညီချက်ရေးထိုးဖို့အတွက်နိုင်ငံပေါင်း58နိုင်ငံကိုယ်စားလှယ်တွေတရုတ်နိုင်ငံဘေကျင်းက Great Hall ပြည်သူ့ခမ်းမဆောင်ကြီးတဲ့ဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အာရှဒေသကအဝေးပြေးလမ်းမကြီးတွေ၊မြစ်ထလမ်းတွေ၊စိတ်ကမ်းတွေ၊တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းစွန့်ရင်နဲ့လျှက်စစ်စီမံကိန်းတွေအတွက်နှစ်ဆင်လိုအပ်နေတဲ့ဒေါ်လာဘီလျံ800ရင်းနှီးမြှုပ်နှံမှုရည်ရွယ်တဲ့ဒီသဘောတူညီချက်ကိုဩစတြေးလျနိုင်ငံကပထမဆုံးလက်မှတ်ရေးထိုးခဲ့တာပါ။ယင်းနှီးမတည်ငွေဒေါ်လာဘီလျံ100ထဲမှာတရုတ်ကဘီလျံ30နီးပါးထည့်ဝင်မှာဖြစ်တယ်လို့ဒီဘဏ်လုပ်ငန်းမှာမဲပေးခွင့်25ရာခိုင်နှုန်းကိုရယူထားမှာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနိုင်ငံတို့ကဒီဘဏ်မှာဒုတိယနဲ့တတိယအကြီးဆုံးယင်းနှီးမြှုပ်နှံမဲ့နိုင်ငံတွေဖြစ်ပါတယ်
။နိုင်ငံတကာအာကာသစခန်းစီကိုရိတ်ခါသွားပို့တဲ့ Awaiting SpaceX ဒုံးမြေဟာမြေပြင်ကနေထွက်ခွာပြီးတော့မိနစ်ပိုင်းအတွင်းမှာပဲပောက်ကွဲသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုတောင်ပိုင်း Florida ပြည်နယ် Cape Canaveral မြို့ကနေတနင်္ဂနွေနေ့ညမှာလွတ်တင်လိုက်ပြီး2မိနစ်ခွဲကြာမှာပောက်ကွဲသွားခဲ့တာဖြစ်ပါတယ်။ပေ200အရှေ့ရှိတဲ့ဒီအာကာသယာဉ်မှာနိုင်ငံတကာအာကာသစခန်းအတွက်အစားအသောက်အဝတ်ထည်ပစ္စည်းကိရိယာနဲ့သိပ်ပံဆန်းသက်ရေးကိရိယာစုစုပေါင်းပေါင်9500ပါသွားတာဖြစ်ပါလိမ့်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ဒေါက်ခင်မျိုးသက်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ် VOA ရနဲ့တင်းလာနေညနေခင်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပဲပထမဦးဆုံးအနေနဲ့နားဆင်ရမှာကတော့မကြသေးခင်ရဲ့အတွင်မိုးသည်ထန်စွာရွာသွန်းမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်ရေလွှမ်းမိုးမှုတွေနဲ့အကြီးအကျယ်ကြုံနေရပါတယ်။ချုံမြို့နယ်တွေမှာလူအသေးပြောက်တွေတောင်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေပြီးအရေးပေါ်ကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းချောင်းမအေးမှာတင်ပြထားပါတယ်ရှင်
။မိုးအပြင်းထန်ရွာသွန်းမှုတွေကြုံခဲ့ရပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းနေရာတော်များများမှာရေကြီးမှုတွေနဲ့ကြုံခဲ့ရပြီးလူသေဆုံးမှုတွေပျောက်ဆုံးမှုတွေရှိနေတယ်လို့လည်းအကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်။ဘူးတီတောင်မောင်းတော်တောင်ကုတ်တန်တွဲနဲ့အမ်းမြို့နယ်တွေမှာရေကြီးမှုတွေနဲ့အကြီးအကျယ်ကြုံနေရပြီးအမ်းမြို့မှာဆိုရင်တော့အနည်းဆုံးလူ9ဦးသေဆုံးခဲ့တဲ့အကြောင်းကယ်ဆယ်ရေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့ရခိုင်မျိုးသားပါတီဘိုးကော်မတီဝင်ဒေါ်သွဲသွဲဆိုးကပြောပါတယ်။
မနောဒရင်းကြည့်ရပါလားတော့ငားလုံးနဲ့ရထားပါသေးတယ်ဒါမဲ့ကျမတို့နေတဲ့ကြအစ်တော်ပြတ်နေပါသေးတယ်ဒီနေ့သိဆိုတာကကျမတို့ကျောင်းသားလေးတယောက်ပါကျောင်းသားလေးကတောက်ကြနေလေကညနေအိမ်ပြန်ရတာအိမ်ပြန်ရတာကျောင်းသားတယောက်ပြန်လာမှာငယ်တယောက်ကလုပ်ပြီးတော့ကိုယ်နဲ့ကျောင်းသားလေးရတော့ရင်းနဲ့ညှောသွားပြီးဆုံးသွားပါတယ်အညူဒီမနောစစ်တင်မှာနှလုံးမှာစစ်စေးရုံမှာတလုံးမှာအမေဒီတင်လာရွာရည်မှာလည်းအားဆိုးပါတယ်လေဒီလိုရွာလုံးပြမြုပ်တယ်နောက်သာလီမော်ရွာလို့ရွာလုံးပြမြုပ်တယ်အဲ့လိုရွာတော်တော်ဆိုးပါတယ်အများကြီးပါချင်းအများကြီးပါအိမ်အလုံးမှကြောင့်ကျွန်မအိမ်ကမှကျွန်မရက်ခွတ်တစ်ခုရမှာမှာအလုံး20လောက်ကြီးရမြောက်ပါသွားပါတယ်နောက်ဒါရက်ခွတ်တစ်ခုရဲ့နော်ကျွန်မတို့ဖြစ်ခဲ့တဲ့ဖြစ်ပင်အလုံးနဲ့မှအဆိုးအဝါဆုံးပါပဲလုံးနေတဲ့ဆောင်းနယ်လာကပကင်းဖြစ်ပါတယ်အမေရေကအဲ့ဒီတော့ခုနှစ်ပြည့်လောက်တယ်နင်းနေတယ်အခုဒီနေ့ကျတော့ study လောက်ရှိနေကြသွားတယ်လေ
အဆိုးအဝါဆုံးရေကြီးမှုတွေနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းမှာရေကြီးပြီးမြေပြိုတာတွေကြောင့်အထူးကဆက်တွေရလမ်းတွေလည်းပြတ်တောက်ကုန်နေဆိုပြီးဒေသခံတွေကပြောပါတယ်ရေကြီးမှုတွေကြောင့်စားနပ်ရိက္ခာတွေရေနစ်မြုပ်ကုန်တဲ့အပြင်ဆက်တွေရေးနဲ့အသွားအလာတွေပြတ်တောက်ခဲ့တဲ့အတွက်စားတောက်ကုန်ရှားပါးမှုတွေနဲ့လည်းကြုံနေရတယ်လို့လည်းဒေါ်သွဲသွဲဆိုးကပြောပါတယ
်ရန်ကုန်ရှိပြည်နယ်နာကြီးမှာပြည်450လောက်ကိုတို့ပြီးတော့မြေပြည့်ရွှေကြောကြီးကိုဖြစ်သွားတာပါလေလမ်းပိုင်းသွားပါတယ်အဲ့ဒါကတလားနယ်တော့ပြန်ပြီးဆောက်လို့ရဖို့တလားလောက်ကအပြင်းချန်လုံးမှတလားလောက်ကြာမဲဆိုတော့ကျမတို့ကုန်စီစီစင်းနေလေရက်ဆိုင်ကုန်မဲတန်စီစီစီကုန်စီနုံနေအကုန်ကျနေပါပြီ
တန်တွဲမြို့ပေါ်မှာတော့ရေကျသွားပြီဖြစ်ပေမဲ့ရွှွန်နုံနေကြံနေသေးတဲ့အကြောင်းစစ်တပ်နဲ့မိသားကရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်တန်တွဲမြို့နယ်ဘက်မှာလည်းအိမ်နေနစ်မြုပ်တာတွေရှိခဲ့တယ်လို့လူ400လောက်ဟာလေဖျားနဲ့ဖုံးတော်ကြီးเจ้าတွေကကဲစရေးစခန်းမှာနေထိုင်ခဲ့ရပါတယ်။ကြောက်တော်မျိုးဘက်မှာတော့ကျေးရွာပေါင်း10ရွာထက်မနည်းရင်းနှီးမြုပ်နေတာကြောင့်ပြီးခဲ့တဲ့ရက်တွေကတော့ရေဘေးဒုက္ခတွေကြုံခဲ့ရပါတယ်။အမ်းမြုပ်မှာတော့အရေးပေါ်ကဲစဲကူညီရေးတွေလိုအပ်နေစေဖြစ်ပြီးဘူးတိတော်မျိုးနယ်ဘက်မှာလည်းရေဘေးဒုက္ခရောက်သူတွေကိုအာဏာပိုင်တွေကလာရောက်ချိရှုတာတွေရှိခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းကဲစရေးလုပ်ငန်းတွေကိုတော့တနိုင်တစ်ပိုင်ပဲလူမှုအခြေပြုအဖွဲ့အစည်းတွေကအထူးကလှုပ်ဆောင်နေရကြောင်း
ဘူးတီတော်မျိုးနဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးထွန်းအောင်တင်းကဆိုပါတယ်အဲ့ဒါဘူးတီတော်မျိုးဝိုင်းမှာကများရခင်ဗျာနော်ဟုတ်ကဲ့ဒီကျွန်တော်တို့ဒီတွန်းပေါင်းဆိုတဲ့ဟိုကြီးတော်မှာကျွန်တော်အဲ့ဒါဒီဟိုဘောအင်ဂျင်၄စီ၄စီတော့ကိုလာကြီးအဲ့ဒါရင်းနစ်တယ်ကျွန်တော်တို့ဒီမှာခတိကားဆိုတဲ့ရောမှာမီတာစုအဲ့ဒါဒီအင်ဂျင်၁၀၀နဲ့၉၀နဲ့၄စီလောက်ရှိတယ်အာ တောင်ပဇာဆိုတဲ့ရင်းမကြီးပေါ့နော်အဲ့ဒါအင်းဒီနေရာမှာကျွန်တော်တို့ဒီ60လောက်ရှိနေတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ဒီတရကူအုပ်စုတို့ပြောတယ်ကျွန်တော်တို့ဒီပီရွှဲဆိုတဲ့ရွာမှာအဲ့ဒါလမ်းမကြီးကျူကြတော့တယ်တခြားရင်းရကြတယ်အဲ့ဒါအင်းကျူသွားတာတွေရှိတယ်အဲ့ဒီရွာမှာလေးအင်းကြီး30လောက်ရှိတယ်ခင်ဗျာ
မြန်မာနိုင်ငံမိုးလေဝသဌာနရဲ့ခန့်မှန်းချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ရုံမှာမုတ်တုံလီအားကောင်းနေပြီးဒီသတင်းပတ်ထဲမှာမြန်မာနိုင်ငံအနှံ့မိုးသဲထန်ထိုင်ကြောင်းနဲ့ရခိုင်ပြည်နယ်မှာမိုးရေကြိမ်ရှစ်လက်မလောက်ထိရွာသွန်းနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်ဒီကနေ့မိုးလေဝသဂျိုရူးရဲ့တိုင်းထွာခြင်းအရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်
င်းစိန်လက်မှတ်ရေးထိုးပြီးပြည်ထောင်စုလွတ်တော်မှာအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေကျမ်းဟာအစောပိုင်းသဘောတူညီချက်တွေနဲ့ကွဲလွဲနေတဲ့အတွက်ပြန်လည်ပြင်ဆင်ပေးဖို့ NNER နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကတောင်းဆိုလိုက်ပါတယ်။လွတ်တော်နဲ့အစိုးရကပါအတည်ပြုထားပြီးဖြစ်တဲ့အတွက်ပြင်ဆင်မဲ့အခွင့်အလမ်းကတော့နှဲပါနေပြီလို့လည်းလွတ်တော်ကိုယ်စားလှယ်တွေကမြင်ကြပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
သမရဦးသိန်းစိန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးထားပြီးတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဟာဒီမိုကရေစီပညာရေးဦးဆောင်ကော်မတီကအကြောင်းသားကိုယ်စားလှယ်တွေလွှတ်တော်အစိုးရနဲ့လေးပွင့်ဆိုင်သဘောတူညီချက်နဲ့ပေးပို့လိုက်တဲ့ပြင်ဆင်ချက်ဥပဒေမူကြမ်းနဲ့အကြီးအကျယ်ကွဲလွဲနေတဲ့ဆိုပြီးနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ကကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒီအတွက်ပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုခဲ့ရတာဖြစ်တဲ့အကြောင်း NNER ကဒေါက်တာကမိုးသူကပြောပါတယ
်ဒီဝိဆိုင်သဘောတူညီချက်ကအကန့်ငင်းမှုရှိဘူးကြတဲ့ဟာကိုထောက်ပြတင်တာရဲ့နောက်ပြီးတော့ဒီလူတို့ကိုတိကာ message ပေးတင်တာရဲ့ပွဲလက်ချက်ကိုတိကာထားထောက်ပြတာပါပဲကျွန်တော်တို့ကအခုကဒီကျွန်တော်တို့ကဖွဲ့စည်းပုံစံဥပဒေတစ်ခုနဲ့တင်ရအာပြောမယ်ဆိုရင်ကျွန်တော်တို့ဒီမြန်မာလူမျိုးဖွဲ့စည်းရနောက်ကျခံခဲ့မှာဖြစ်တယ်အဲ့ဒါအနစ်နာတယ်လို့ကျွန်တော်တို့တွက်ဆတယ်နော်ဟုတ်ကဲ့ပ
ါဒါပေမဲ့လည်းပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်ပေါင်းပြင်ဆင်ချက်တွေနဲ့အတူလွှတ်တော်ဥပဒေကြမ်းပြင်ဆင်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုပြထမ်းလိုက်ပြီးဖြစ်တဲ့အတွက်ပြထမ်းပြီးဥပဒေတရက်ကိုပြန်လည်ပြင်ဆင်ဖို့ဆိုတာအခုတကြိမ်လွှတ်တော်အစည်းအဝေးတွင်မှမဖြစ်နိုင်တဲ့အကြောင်းပြည်ထောင်စုလွှတ်တော်မှာအတည်ပြုပြထမ်းခဲ့စဉ်ကဝင်ရောက်ဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်အမတ်ဦးဖေးတန်းကပြောပါတယ်
။လက်မှတ်ထိုးပြီးပြီဆိုရင်ဒါဥပဒေတခုဖြစ်သွားပြီ။ဒါတော့ကျွန်တော်တို့ကနောက်တစ်ချိန်ပြင်ဆင်ဖို့ပြန်ပြီးတော့အဲ့လိုမျိုးစားကြီးတော့ဒီလွှတ်တော်မှာတော့ပြင်ဆင်စရာအကြောင်းမရှိတော့ပါဘူး။နောက်တစ်ချိန်ချိန်မှာပဲကျွန်တော်တို့ဒါကိုပြင်ဆင်ဖို့ဆက်ပြီးတော့ကြိုးစားဖို့ကျုပ်ဥပဒေဆိုတဲ့ကြေးမကြေးသုံးရင်းလေးရအဲ့လိုပြင်ဆင်ရတာလည်းအများကြီးပါဒါမဲ့ဒီဥပဒေကတော့တော်တော်ကိုလည်းဆွေးနွေးခဲ့ကြပြီးပြီဟလာဒီရက်လက်ပေါ်မှာထပ်ပြီးတော့အစိုးရတက်တမ်းမှာနော်ဒီလွှတ်တော်တက်တမ်းမှာနောက်ထပ်တစ်ချိန်ပြင်ဆင်ဖို့ဆိုတော့တော်တော်ကိုအခက်အခဲရှိပါတယ်အဲ့ဒါလည်းလောလောဆယ်တော့ဖြစ်နိုင်မှာလည်းကျွန်တော်မထင်ဘူးခင်ဗျာနော
်အရင်လေးပွင့်ဆိုင်သဘောတူညီချက်ထဲလက်ခံသဘောတူညီခဲ့တဲ့အချက်တွေကိုအခုပြန်လည်ပြင်ဆင်ပြထမ်းတဲ့အမျိုးသားပညာရေးပြန်လည်ပြင်ဆင်သည့်ဥပဒေထဲမပါဝင်တာငင်းပယ်ထားတာနောက်ပညာသင်ကြားရေးဆိုင်ရာတွေမှာအမျိုးသားပညာရေးမူဝါဒကော်မရှင်လိုမျိုးဘဟုချုပ်ကိုင်မှုရှိတဲ့အချက်ပါဝင်လာတာခိုင်မာတဲ့ပညာရေးအာမခံချက်မရှိတာပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တိကျမှုမရှိတာစသဖြင့်တစ်ချက်ချင်းစီကိုထောက်ပြထားတယ်လို့ဒေါက်တာအာကာမိုတူကပြောပါတယ
်ဒီစက္ကလုံပဲပြင်ထားတာပဲပေါ့အပေါ်တော့ဥပမာဒီစက္ကတူဆိုတဲ့စက္ကလုံမှာဟိုထပ်ထည့်တဲ့လိုက်တဲ့စက္ကလုံမျိုးပေါ့ဥပမာပြည်ရင်းနဲ့ညီကြောင်းသားသမဂ္ဂကိုကျောင်းသားကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းရမယ်လို့ဆိုတဲ့အားမျိုးအဲ့ဒါကျတော့သူကအပေါ်မှာလွတ်လပ်ခွင့်ဆိုဒီတနည်းနဲ့ထပ်ချုပ်တဲ့စက္ကလုံတွေကိုပါလာတယ်။နောက်ပြီးတော့အကြောင်းသားသမဂ္ဂကိုကိုယ်စားပြုတဲ့အကြောင်းသားကိုယ်စားလှယ်ကိုလည်းပြောရအောင်။သူ institution ကိုအားနဲ့အောင်ပြောဆိုလိုက်တယ်။အကြောင်းသားသမဂ္ဂကိုယ်စားလှယ်တို့ကတော့မတည့်သမဂ္ဂကိုယ်စားလှယ်တို့ institutionalization နဲ့သူက institution နဲ့တာလည်းချက်ကပန်းလည်းလုပ်နေတာလေ။အကြောင်းသားတစ်ယောက်က institution ကိုကိုယ်စားမပြုဘူးဆိုလို့ရှိရင်အကြောင်းသားရဲ့ education ကိုကိုယ်စားမပြုဘူးဆိုတော့ဘာမှလုပ်လို့မရဘူး။ဒီလိုနဲ့ institution နဲ့စက္ကလုံတွေကိုရောသွေးအောင်လုပ်လိုက်တဲ့သဘောတဘောကလည်းပါလာတယ်။ ကျောင်းတော်တွေအကျောင်းတစ်ခုပြေးပြေးနောက်ပါနိုင်ငံရေးကြောင့်ဟိုအကျောင်းတစ်ခုတည်းကျောင်းသားတွေအကျောင်းတစ်ခုပြေးပြေးခါလေးအဲ့ဒါတွေဥပဒေထဲမှာဆက်သွင်းလို့လာတယ်လည်းမှာမှတ်တင်နေတဲ့ပညာရေးစနစ်ကိုတော့ပေါ်မယ်လို့ဒီပြေးကြတဲ့ခါမှာဘယ်ဒီကုန်ချင်ကဥပဒေထဲမှာဘူးလားတဲ့မဲ့ပါလို့ပါဆိုပြီးတော့ဒီပြောဆိုချက်နဲ့ပြေးတယ်ကျွန်တော်တို့ကကောင်းတာကိုပြင်လို့ရတယ်ဥပဒေကပြ
အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေထဲမှာပါတဲ့အချက်တွေနဲ့လေးပွင့်ဆိုင်သဘောတူညီချက်တုံးကပါဝင်ခဲ့တဲ့သဘောတူညီချက်တွေကိုနှိုင်းယှဉ်ချက်တွေနဲ့အတူNNEအပညာရေးမူဝါဒဆိုင်ရာလုပ်ငန်းအဖွဲ့ကသမ္မတဦးသိန်းစိန်ထံကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပြီးနိုင်ငံအတွက်အရေးကြီးတဲ့ပညာရေးဥပဒေပြဋ္ဌာန်းချက်တွေကိုသမ္မတအနေနဲ့အလေးထားလိုက်နာပြီးပြင်ဆင်မယ်လို့မျှော်လ
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ်ပုံမှန်၄တုံး၆ခုပြင်ဆင်ရေးလွတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနိုင်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာက
3332998 3332998ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
voaceofamerica.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။နောက်ပြန်ည9နာရီမှာဆွေးနွေးမဲ့ကြားရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။
ပါဝင်ဆွေးနွေးကြမယ်ဆိုရင်ည9နာရီမကြာမီအချိန်မီဆက်သွယ်ကြပါရှင်။အခုတော့မြန်မာနိုင်ငံကအသေးစားလုပ်ငန်းရှင်တွေအတွက် ILO APB ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကစီစဉ်ပို့ချပေးခဲ့တဲ့တင်ဒန်းတွေကနေအသေးစားနဲ့အလက်စားစီးပွားရေးပြင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာစေဖို့အတွက်မျှော်လင့်နေကြပါတယ်။အသေးစားအလက်စားလုပ်ငန်းရှင်တွေအတွက်စာတွေ့လက်တွေ့ပို့ချပေးခဲ့တဲ့ဒီတင်ဒန်းအတွေ့အကြုံနဲ့ပတ်သက်လို့တင်ဒန်းစွန်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးပါပါရှင်။နိုင်ငံတကာကဖွံ့ဖြိုးတိုးတက်ဖို့အတွက်
SME လို့ခေါ်တဲ့အသေးစားအလက်စားလုပ်ငန်းတွေတွင်ကျဲဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကတုံ့တက်ကြပါတယ်။မြန်မာနိုင်ငံမှာ SME လုပ်ငန်းတွေနိုင်ငံအနှံ့များပြားလာဖို့အတွက် ILO APB ဆိုင်ရာလုပ်ငန်းအဖွဲ့အစည်းကြီးကနေ SIYB call start and improve your business လုပ်ငန်းစတင်ပြီးတိုးတက်အောင်ကြိုးစားဖို့တွန်းအားပေးတဲ့စီးပွားရေးစီမံခန့်ခွဲမှုဆရာဖြစ်တဲ့နန်းတွေပေးနေပါတယ်။မြန်မာပြည်မှာ
SMEs ကအဓိကအခက်အခဲနာနေပါဝင်တယ်ပေါ့မြန်မာနိုင်ငံရဲ့ economic ကြိုးတက်ဖို့အတွက်ပို့ဆိုလို့ရှိရင်ပေါ့နော်ဆိုတော့အခုဒီမှာ SMEs တွေကများသွားဖြင့်မအားလို့လုပ်နေရဆိုလို့ရှိရင်တနိုင်ပမာအသေးစားလုပ်လို့ဆိုရင်ကိုယ်ပိုင်စီးပွားရေးပုံစံမျိုးလေးနဲ့လောက်တာများတယ်ပေါ့နော်ဆိုတော့အဓိကအဖြစ်သူတို့လုပ်နေတာတွေကမမှန်လို့ဆိုတော့မဟုတ်မှန်တယ်ဒါပေမဲ့သူတို့ဒီမှာဘာလိုအပ်နေတယ်လဲဆိုတော့ဒီစီးပွားရေးနဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ် ချက်ကတော့ရှိနေတယ်ဒါပေမဲ့လို့ဟိုဘယ်မှာသွားယူရမလဲဘာမှလုပ်ရမလဲဆိုတာလည်းသူတို့မသိကြဘူးပေါ့ဆိုတော့အဲ့ဒီအတွက်ကြောင့်မလို့ဒီစီးပွားရေးကိုစီမံခေါ်ကုန်းနဲ့ပတ်သက်တဲ့တင်တန်းလေးတွေရသွားအောင်လို့အတွက်ကြောင့်မလို့အမတို့ရဲ့ရွှေရွှေပြီးတော့ဒီတင်တန်းလေးတွေပေးတယ်ပေါ့
ဒီတင်တန်းမှာစီးပွားရေးလုပ်ငန်းအတွေးခေါ်ထုတ်ပေါ်ခြင်းစီးပွားရေးလုပ်ငန်းစတင်ခြင်းနဲ့စီးပွားရေးလုပ်ငန်းတိုးတက်အောင်ပြုလုပ်ခြင်းစတာတွေကိုစာတွေးကောလက်တွေ့ဝါတင်ကြားပေးပါတယ်တင်ယိုညွှန်တန်းတွေနဲ့ဤပညာတို့ကစီးပွားရေးလုပ်ငန်းရှင်တွေအတွက်များစွာအထောက်အကူဖြစ်တယ်လို့ဆရာဖြစ်တင်တန်းဆရာကိုညီညီမောင်ကပြောပါတယ
်ဒီ course ကိုတင်တဲ့တင်တဲ့နီးစနစ်ပေါ့ methodology ကလည်းတော်တော်လေးကောင်းတယ်သူကတင်ပေးသူနဲ့အသင်ခံမဲ့ဒီပုံစံတွေနဲ့ candidate တွေနဲ့ဟိုဘယ်လိုခေါ်မလဲဆိုတော့ engagement ပေါ့နော်ဆက်ဆက်ပြီးတော့တပေါင်းနဲ့သွားတာဖြစ်တဲ့အတွက်တင်ပေးတဲ့သူက trainer စီကောဒီဘက်ကလိုက်လို့ရတဲ့ trainee စီကောပါသူက actively participate လုပ်ရတယ်ဗျာအဲ့ဒီအတွက်သူကဟိုပို့ပြီးတော့ဟို experience ပို့တက်တယ်ပို့တက်တယ် theory ပဲမဟုတ်ဘဲနဲ့သူက practical way ကိုပါသွားတယ်ပေါ့နော်နောက်တစ်ခါ train ထားတဲ့ဒီ business game စီကလည်းသူကကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့နောက်ဒီ SME development နဲ့ဟပ်ပြီးတော့တခါတည်းသူကထွင်လာတာဆိုတော့ပြန်သုံးချရတာအင်မတန်မှလွယ်ကူတယ်ထိမိတယ
်အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံဟာ SME လုပ်ငန်းအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့ပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုးတိုးတက်အောင်ဒီလုပ်ငန်းတွေကနေအဓိကအားဖြည့်ပေးနေရလဲဖြစ်ပါတယ်ဒ ဒီလိုစီးပွားရေးစီမံခန့်ခွဲမှုသင်တန်းတွေပေးတဲ့အတွက်မြန်မာနိုင်ငံမှာလည်း SME လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာနိုင်တယ်လို့ဆရာဖြစ်သင်တန်းဆရာမဒေါ်မြင့်မြင့်စိန်ကသုံးသပ်ပါတယ
်။နိုင်ငံတစ်ခုမှာကြည့်မယ်ဆိုလို့ရှိရင် SME sector အရင်ရေးကြည့်တယ်။အဲ့တော့ SME sector ကမှဒီ job opportunity ပေါ့နော်။အားလုံးကိုအလုပ်အဓိကသူတို့ဒီ SME sector တွေရဲ့မှာ opportunity ကိုအများကြီးပေးနိုင်တာအဲ့တော့ကျမတို့เนี่ยဒီသင်တန်းမျိုးပေးတဲ့အတွက်ကြောင့် SME တွေရာပို့ပြီးတော့ strengthen ဖြစ်လာမယ်ပို့ပြီး develop ဖြစ်လာမယ်အဲ့ဒါဆိုလို့ရှိရင်သူ့နားမှာရှိတဲ့လူတွေကို job opportunity အများကြီးပို့ပြီး create ဖြစ်နိုင်ဒါကတော့ကျမတို့ဓာတ်ရိုက်ပေါ့เนาะအခု loss တွေ့လို့ရတဲ့အကျိုးသက်ရမှာပ
ါ ILO က season နဲ့ဒီသင်တန်းမှာထူးချွန်တဲ့သင်တန်းဆရာဆရာမ22ဦးကိုပြီးခဲ့တဲ့ဇွန်လ25ရက်နေ့ကလိုင်စင်ရဆရာဖြစ်လက်မှတ်တွေပေးပြီးတော့မန္တလေးတိုင်းအေရဝတီတိုင်းနဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအနှံ့ပြားကပြည်내နဲ့တိုင်း၅ခုမှာလည်းသင်တန်းတွေပြန်လည်ပို့ချပေးနေပါတယ်။ဒီသင်တန်းတက်ရောက်ခဲ့သူမပြည့်ပြည့်ကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။အများကြီးအထောက်အကူဖြစ်တဲ့သင်တန်းမှာစာတွေ့တွေမကဘူး။သူကလက်တွေ့ပါပါတယ်။ဥပမာ marketing နဲ့ပတ်သက်လာရင် survey ဆင်ခိုင်းတယ်။ပြီးလို့ရှိရင်ဟို market survey ပေါ့နော်။ sorry market survey တွေပါတယ်အကုန်လုံးခိုင်းတယ်။ပြီးတဲ့ခါကျလို့ရှိရင်ကိုယ့်ရဲ့အားသာချက်တွေအားနည်းချက်တွေကဘယ်လိုတွေရှိတယ်လဲပေါ့နော်။အဲ့လိုလူမျိုးဆိုတဲ့ခါကျတော့ပုံမှန်သင်တန်းတွေလိုမျိုးစာတွေ့ကြီးပဲမဟုတ်ဘူး။လက်တွေ့လေးပါပါတယ်တော့ကိုဒီသင်တန်းအများကြီးကိုအကျိုးရှိရဲ။အဲ့တော့လက်တွေ့ပေါ်ရတဲ့ကိုလည်းပြန်ပြီးဆွဲသွင်းလို့ရတယ်
။ဒီသင်တန်းတွေကိုမြန်မာနိုင်ငံမှာ2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့တခြားနိုင်ငံပေါင်း100ကျော်မှလည်းဒီလိုအစီအစဉ်တွေအသုံးပြုနေတာဖြစ်ပါတယ်။ဒီသင်တန်းတွေကနေ2019ခုနှစ်အကုန်ပိုင်းလောက်မှာစီးပွားရေးလုပ်ငန်းသစ်တစ်ထောင်လောက်ကင်နိုင်အောင်ကူညီပေးဖို့နဲ့အလုပ်ကင် 3,800 လောက်ကိုဖန်တီးပေးဖို့အတွက် ILO ကမျှော်လင့်ထားပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြပေးသွားပါပါ။အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေကြားရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါရရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါရရှင်။ကုညာနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးမှာပါရှင
်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေဆွေးနွေးပွဲကနေပြီးတော့ပြည်ပြည်စုံတဲ့သဘောတူညီမှုတစ်ခုရဖို့အတွက်သူတို့ဟိုးရင်တွေကသတ်မှတ်ထားခဲ့တဲ့နောက်ဆုံးရက်လာမယ့်အင်္ဂါနေ့ကိုကြော်လွန်ပြီးတော့ဆက်ပြီးတော့ဆွေးနွေးပြကြလိမ့်မယ်လို့ဒီနိုင်ငံတကာဆွေးနွေးပွဲမှာပါဝင်တဲ့နှစ်ဖက်လုံးကမျှော်လင့်ထားပါတယ်။အဓိကကြတဲ့အချက်တွေတော်တော်များများမှမဖြစ်ရှင်းနိုင်သေးလို့အင်္ဂါနေ့နောက်ပိုင်းမှာလဲကိုစလယ်ရီဗီယက်နမ်မြို့တော်မှာဆက်ပြီးတော့ရှိနေရလိမ့်အောင်မယ်လို့အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့ကတာဝန်ရှိသူတွေပြောသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဥဆောင်တဲ့အာရှဒေသအခြေခံအဆောက်အုံဖွံ့ဖြိုးရေးဆိုင်ရာယင်းနှိမ့်မြုပ်နှံမှုဘဏ်သစ် AIIB ထူထောင်ရေးသဘောတူညီချက်ရေးထိုးကြဖို့အတွက်နိုင်ငံပေါင်း58နိုင်ငံကကိုစလယ်ရီဟာတရုတ်နိုင်ငံ PK မြို့တော်က Great Hall ပြည်သူ့ခမ်းမဆောင်ကြီးထဲမှာဒီကနေ့စုဝေးခဲ့ကြပါတယ်။အာရှဒေသကအဝေးပြေးလမ်းမကြီးတွေ၊မိရထားလမ်းတွေ၊စိတ်ကန်းတွေ၊တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်း၊စွမ်းအင်နဲ့လျှက်စစ်စီမံကိန်းတွေအတွက်နှစ်စဉ်လိုအပ်နေတဲ့ဒေါ်လာဘီလီယံ800ရင်းနှီးမြှုပ်နှံမှုရည်ရွယ်တဲ့ဒီသဘောတူညီချက်ကိုဩစတြေးလျနိုင်ငံကပထမဦးဆုံးလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာသမ္မတဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်တွင်မှမြန်မာနဲ့မွန်ဂိုလီးယားနိုင်ငံကြားကုန်သွယ်ရေးနှင့်ခီးသွွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ကြောင်းမွန်ဂိုလီးယားသမ္မတကပြောပါရယ်နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေကြားအပြန်အလှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်ဖို့သဘောတူခဲ့ကြပါရယ်မြန်မာအစိုးရဟာအစစ်မြင့်လေးတဲ့အရာရှိတူရာထူးကနေဖယ်ရှားခံရတာဟာမကြသေးခင်ကကိုကန့်တိုက်ပွဲတွင်တရုတ်နိုင်ငံတဲ့ကိုဘုံစံကြခဲ့တဲ့ကိစ္စကြောင့်ဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ကိုကန့်ပြည်ပကတိုက်ပွဲတွေအတွင်းတရုတ်နိုင်ငံတဲ့ကိုလေရင်ပေါ်ကဘုံစံကြပြီးတော့တရုတ်လေသမား၄ဦးသေဆုံးရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအမျက်ထွက်နေတဲ့ကိစ္စကိုတုံ့ပြန်ကင်တယ်တယ်လို့ယူဆရပြီးတော့စစ်ဦးစီးအရာရှိချုပ်လေဗိုလ်ချုပ်လွင်ဦးရာထူးကနေဖယ်ရှားခံရတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတင်ကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nation Kelly ဖြစ်ပါတယ်။ကျမနန်လပိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှပြန်ဆောင်ရအောင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.